ကိုဗစ်ကူးစက်မှုကြောင့်မြန်မာနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့တရုတ်နိုင်ငံတဲကရွှေလီနဲ့ကျဲကောင်မြို့နှစ်မြို့စီကိုအသွားအလာတွေကိုတရုတ်အစိုးရကနှစ်လကြာပိတ်ပင်ထားခဲ့ပြီးမေလ၄ရက်နေ့ကတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအကန့်အသတ်တွေဖြစ်လျော့ပေးခဲ့ပါတယ်။ဒါပေမဲ့ရောဂါကူးစက်မှုရှိနေသေးတာကြောင့်နောက်ထပ်၃လလောက်ထပ်ပြီးစောင့်ကြည့်သွားဖို့တရုတ်ယူနန်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကဆုံးဖြတ်လိုက်ကြပါတယ်။ဒါကြောင့်ရွှေလီနဲ့ကျဲကောင်မြို့တွေနဲ့ဆက်နေတဲ့မြန်မာနိုင်ငံဘက်ကမူဆယ်နယ်စပ်ဂိတ်တွေကိုလည်းဒီကလအတွင်းဆက်ပြီးပိတ်ထားအောင်မယ်လို့ရွှေလီမြို့ပြင်ပဆက်ဆံရေးဌာနကမြန်မာကုန်သွယ်ရေးတာဝန်ရှိသူတွေကိုမေလ9ရက်နေ့ကအကြောင်းကြားလိုက်တာဖြစ်ပါတယ်။အခုလိုရွှေလီမြို့တာဝန်ရှိသူတွေရဲ့ကြေညာချက်ကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာရပ်ဆိုင်းသွားပြီးဘယ်တော့ပြန်ဖွင့်မယ်ဆိုတာမသိရသေးကြောင်းမူဆယ်စံကုန်သွယ်များအသင်းတာဝန်ရှိသူဦးမင်းသိန်းက VOA ကိုပြောပါတယ်။
ကိုယ်ရောက်ပြီလေသူကတော့လက်တွေမှာအဲ့ဖွင့်မှာလားဒါမှမဟုတ်ကိုဗစ်တော့လက်ကြည့်ပြီးတော့ဖွင့်မှာလားဒါမျိုးကိုစဉ်းစားနေတာဒီလားအဝင်ရောက်တဲ့ကောဒီအပေါက်ကအဖြစ်ရှိတာလားဝင်ဆက်ရှိတဲ့အပေါက်ကိုပြနေတာလားအမှုတော်လို့ပြရတော့ဒါတော့ချက်ပိတ်ထားတဲ့ဆိုတော့သဘောထားပါလေ
စံသကွဲချက်တော်ငရုတ်ပဲမျိုးစုံပြောင်းတဲ့ရေထွက်ပစ္စည်းစတာတွေကုန်ကားအစီ300လောက်မြန်မာဘက်ကတရုတ်ကိုနေတိုင်းတင်ပို့ရပါတယ်တရုတ်ဘက်ကတော့လျှက်စစ်ပစ္စည်းစောက်လုံရေးနဲ့ဓာတ်မြေဩဇာအပါဝင်လေယာသုံးပစ္စည်းတွေတရက်ကိုအစီ300လောက်မြန်မာနိုင်ငံတည်းပြန်ဝင်လာတာပါဒီလိုမူဆယ်မန်ဝင်းဂိတ်ကနေနိုင်ငံအပြန်အလှန်ကုန်သွယ်မှုကအခုတော့ရပ်တန့်နေသေးတယ်လို့ဦးမင်းသိန်းကပြောပါတယ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာနောက်ထပ်အဓိကကျတဲ့မူဆယ်မြို့ကမန်းတော်နဲ့စင်ဖြူဂိတ်ပေါက်နှစ်ပေါက်ကလည်းမြန်မာပြည်တွင်းကိုဗစ်ရောဂါစတင်တွေ့ရှိခဲ့တဲ့2020 AD လကစလို့တရုတ်ဘက်ကပိတ်ထားတာဒီနေ့အထိဖြစ်ပါတယ်အခုလိုကန့်သတ်ထားပြီးမလဲမူဆယ်နယ်စပ်ကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့တော့နိုင်ငံဆွေးနွေးနေစေဖြစ်ကြောင်းမူဆယ်ခရိုင်အုပ်ချုပ်ရေးဒုညွန်ကြားရေးမှူးဦးမောင်မောင်တန်းကပြောပါတယ
်ဒီလက်ရှိအခြေအနေကတော့ပြိတ်ချရတော့နော်ဆိုပြိတ်ချရရင်နောက်ကစားလို့ပါကုန်သွယ်ရေးတို့ကလည်းဒါအမြန်ပြန်ဖွင့်နိုင်ဖို့အတွက်ကျွန်တော်တို့လည်းဤတိုင်းနေစေဖြစ်တယ်ကုန်သွယ်အခြေအနေကလက်ရှိကပုံကောဟိုဘက်ကမှန်ဝင်းလုံးလုံးပြိတ်ချရတဲ့ကြောင့်လို့ရှင်းဆန်းချက်ကိစ္စမျိုးကိုယ့်ရဲ့ကိုယ်အားလိုက်တတ်သွားတယ်ဒါပေမဲ့အခုလောလောဆယ်ကအသိရပြီဆိုတော့အသိသွားတာများတာပေါ့နော်ရဲ့တခွားမှုရစပြရားတ
ာကွာကျင်းစန်းကြော့နဲ့ဝမ်တိန်နေဇက်ဂိတ်တွေကနေမြမကုံစိမ့်တိနံတွေတင်ပို့နေတဲ့ဆိုပေမဲ့တရုတ်ဘက်ကကျမ်းမာရေးကန့်သတ်ချက်တွေကြောင့်အ ਨੇ ချင်းပဲတင်ပို့နိုင်ကြောင်းကုန်တယ်တွေကပြောပါတယ်မြမကုံသွယ်ရေးဝန်ကြီးဌာနရဲ့2019-2020ဘဏ္ဍာရေးနှစ်စဉ်အရဆိုရင်ဘူးဆဲနေဇက်စခန်းကနေနိုင်ငံကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်4800ကျော်ရှိပါတယ်ဒါပေမဲ့အခုလာမယ့်ဗန္ဒယီနှစ်မှာတော့ဒီပမာဏထက်အများကြီးရော့ကျသွားနိုင်တယ်လို့မူဆယ်နေဇက်ကုန်တယ်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ